ငင်းချန်းစွာစုဝေးခွင့်နဲ့ငင်းချန်းစွာစီတံလဲလဲခွင့်ဆိုင်ရာဥပဒေကိုပြင်ဆင်တဲ့ဥပဒေအဖြစ်သမ္မတဦးသိန်းစိန်ကဒီကနေ့လက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။ပြင်ဆင်ချက်မထုတ်ခင်အရင်ဒီဥပဒေနဲ့ဆန္ဒထုတ်ဖော်ခဲ့တဲ့ပြည်သူတွေနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေဟာမကြာခဏတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်။အခုပြင်ဆင်ချက်ထဲမှာတော့ထောင်နှံတွေကိုရှော့ချလိုက်သလိုအစားထိုးချက်တွေနဲ့ပြဋ္ဌာန်းလိုက်တဲ့ဒီဥပဒေအပေါ်အမြင်သဘောထားတွေကိုတော့မတ်စုမွန်ကအစူးစီးတင်ပြပေးထားပါရရှင်။
2014ခုနှစ်ဇွန်လ24ရက်နေ့နေဆွဲနဲ့နိုင်ငံတော်သမ္မတဦးသိန်းစိန်ကလက်မှတ်ရေးထိုးအတည်ပြုပြီးငြိမ်းချမ်းစွာစုဝေးခွင့်နဲ့ငြိမ်းချမ်းစွာစီတမ်းလှည့်လည်ခွင့်ဆိုင်ရာဥပဒေကိုပြင်ဆင်တဲ့ဥပဒေအဖြစ်ပြည်ထောင်စုလွှတ်တော်မှပြဋ္ဌာန်းလိုက်တာဖြစ်ပါတယ်။ရခင်ဥပဒေပါခွင့်ပြုမိန့်ဆိုတဲ့စကားရက်နေရာမှာခွင့်ပြုချက်ကိုရဲအချက်အလက်ဆိုတဲ့စကားရက်ကိုအမည်နဲ့ဆက်သွယ်ရနေရက်လိပ်စာအပြည့်အစုံနောက်ညင်းပယ်ခြင်းသို့မဟုတ်ထုတ်ပေးရညင်းပယ်ခြင်းဆိုတဲ့စကားရက်ကိုပယ်ဖျက်ဖို့နဲ့သတ်မှတ်ချက်နဲ့အညီလျှောက်ထားချက်တွေကိုသက်ဆိုင်ရာအုပ်ချုပ်ရေးမှုအတည်ပြုချက်နဲ့ခွင့်ပြုချက်ထုတ်ပေးရမယ်စသဖြင့်အစားထိုးချက်တွေနဲ့ပြင်ဆင်ဖြည့်ဆွတ်ထားတာဖြစ်ပါတယ်ပြည်မှုထောင်နှံတွေကိုနှစ်နှစ်ထက်မပိုသောထောင်နှံကနေပြီးတော့တစ်နှစ်ထက်မပိုသောထောင်နှံတွေအဖြစ်လဲလျှော့ချပေးထားပါတယ်အခုလိုမျိုးသမ္မတဦးသိန်းစိန်ကအတည်ပြုပြဋ္ဌာန်းလိုက်တဲ့ပြင်ဆင်ချက်ဥပဒေနဲ့ပတ်သက်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်အဖွဲ့ကရှေ့နေဦးအောင်သိန်းကညင်းပယ်ခွင့်မရှိတဲ့အမိန်သဘောမဟုတ်တော့ပေမဲ့လို့ဥပဒေကြောင့်အရာအစားထိုးချက်တွေအပေါ်မှာသူ့အမြင်ကိုအခုလိုသုံးသပ်ပါတယ်
။ဆိုခွင့်ပြုချက်ဆိုတာကတော့သမ္မတအပြင်ပြောရင်အမိန်သဘောမျိုးမဟုတ်တော့ဘူးပေါ့နော်။ခွင့်ပြုချက်ကိုတောင်းခံတယ်ဆိုတဲ့သဘောမျိုးဖြစ်သွားပြီ။ညင်းပယ်တယ်ဆိုတဲ့ဥစ္စာကိုပယ်ဖြတ်တယ်ဆိုတဲ့သဘောအရာတော့ညင်းပယ်ခွင့်မရှိဘူးဆိုတဲ့သဘောမျိုးလည်းတက်ရောက်ပါဗတ်နေနေတဲ့မပူတဲ့ထောင်တန်းလို့သတ်မှတ်ထောင်တန်းတစ်နှစ်ထိပေါ့ဗျာတစ်လချလဲရတယ်နှစ်လချလဲရတယ်၆လချလဲရတယ်အဲ့ဒီဟာကြီးကတစ်နှစ်ထက်မပူဆိုတဲ့သဘောပြောတာပါထောင်တန်းကတော့ပါနေတာပဲပေါ့နော်ငွေကြံပဲချုပ်ပြည့်တယ်ဆိုတဲ့သဘောမျိုးတက်ရောက်ပါတယ
်ဒီထောင်တန်းတွေကိုရှော့မယ်ဆိုတော့လက်ရှိမူလာတို့တရားစွဲခံထားရပြီးထောင်ချခံထားတဲ့လူတွေအတွက်ကိုရောဒီဥပဒေကအကျိုးသက်ရောက်မှုရှိနိုင်ပါမလားငယ်အမဟိုကြားထားပြီးသားလူတွေပြန်ပြီးရှော့နိုင်တဲ့အနေထားရှိပါလားရှင်
တို့ဒီဥစ္စာဟာနောက်ကျောင်းမြန်ကျိုးသက်ရောက်ခွင့်ရှိရဆိုရင်တော့လေတစ်မျိုးပေါ့ဒါပေမဲ့နောက်ကျောင်းမြန်ကျိုးသက်ရောက်ခွင့်မရှိဘူးဆိုတော့သတ်မှတ်အားမပါတဲ့အတွက်တော့အရင်ဥတွေရပြတ်ဆန်းထားတဲ့ပုံမှန်အကျုံးဝင်လို့ရှိရင်အဲ့ဒီကာလကအကျုံးဝင်တာပေါ့အခုဟာကဒီ24ရက်ဇွန်2014မှာလက်မှတ်ရေးထိုးထုတ်တဲ့ဒီအဲ့ဒီဟာအကျုံးဝင်တယ်ပေါ့
ဒါပေမဲ့ပြင်ဆင်ချက်ဥပဒေတဲပါဝင်တဲ့လိုက်နာခြင်းမရှိရင်ခွင့်ပြုချက်ရုပ်သိမ်းခံရပြီးလူစုခွဲရမယ်ဆိုတဲ့အစားထိုးထားတဲ့အချက်အပေါ်ဥအောင်သိန်းကအခုလိုထောက်ပြပြောဆိုပါတယ
်ဖို့သုံးတယ်ဆိုရဲသဘောမျိုးစားထိုးတယ်ဆိုရဲသဘောမျိုးပေါ့အစည်းကမ်းချက်တရားကိုလိုက်နာခြင်းမရှိတဲ့အတွက်အလူစုခွဲမယ်ဆိုရဲသဘောရကျွန်တော်တို့ကကျွန်တော်ဘာသာကျွန်တော်တို့ခွဲမလားကျွန်တော်တို့စုဝေးတာကိုမခွဲဘူးဆိုရင်တို့ကလူစုခွဲခွင့်ရှိတယ်ဆိုရဲသဘောမျိုးတော့ပြည့်ရောက်ပါတယ်ဟုတ်ကဲ့
ဦးဝင်းချိုတတိပုဂ္ဂလဟာရခင်ကပြဋ္ဌာန်းထားတဲ့ငြိမ်းချမ်းစွာစုဝေးခွင့်နဲ့ငြိမ်းချမ်းစွာစီတမ်းလှည့်လည်ခွင့်ဆိုင်ရာဥပဒေကိုချိုးဖောက်မှုနဲ့35ကတရားစွဲဆိုခံထားရသူဖြစ်ပါတယ်။လယ်သမားတွေနဲ့အတူမျိုးတော်ခမ်းမရှိဆန္ဒပြမှုဖျောင်းနိုင်ထွန်းမှုနဲ့အင်းစိန်ထောင်ထဲမှာထောင်ချခံထားရပြီးတော့ဇွန်လ24ရက်နေ့ကမှပြန်ပြီးတော့လွတ်မြောက်လာတဲ့ဦးဝင်းချိုကအခုလိုမျိုးပြင်ဆင်ချက်တွေနဲ့ပြဋ္ဌာန်းလိုက်တဲ့ဥပဒေအပေါ်သူ့အမြင်အခုလိုဆိုပါတယ်။
ပဒီပုံအခြေခံဥပဒေပုံမှာ354ခွေးကိုအကြောင်းပြုပြီးတော့ငိမ့်စုစီဥပဒေကိုပြည်ထောင်ဝန်ကြီးကရေးဆွဲပြဋ္ဌာန်းတယ်ပထမငိမ့်စုစီဥပဒေဟာဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့ပုံမှန်တွေနဲ့လည်းတကယ်တမ်းပြောရင်မကိုက်ညီပါဘူးအဲဒီဥပဒေပြူရေးအာဏာပိုင်တဲ့လွှတ်တော်ကိုယ်စားလှယ်များကထပ်မံပြုပြင်ပြီးပြဋ္ဌာန်းလိုက်ပေမဲ့ပြင်ဆင်ပြီးပြဋ္ဌာန်းလိုက်ပေမဲ့အမှန်တကယ်လက်တွေ့အသုံးချလို့ရနိုင်မရနိုင်ကောင်းကျိုးဆိုးဖြစ်ဘလောက်ရှိတယ်ဆိုတာကတော့ကျွန်တော်တို့ကိုယ်တိုင်အသုံးပြုတဲ့အခါကျရင်ထပ်ပြီးပေါ်ပေါက်လာမှာဖြစ်ပါတယ်ပြစ်ဒဏ်တွေကိုရှော့ချပေးတာမဟုတ်ပဲတိုးမြင့်လိုက်တယ်ဆိုရင်တောင်မှကျွန်တော်တို့ဟာလိုအပ်ချက်အရသာမန်ပြည်သူတွေဟာငြိမ်းစုစီဥပဒေကိုလိုအပ်ရင်ချိုးဖောက်ပြီးဆန္ဒပြရအောင်မှာဖြစ်ပါတယ်လို့ပဲကျွန်တော်ယူဆချက်
ပုံမှန်78အပါဝင်ဆန္ဒပြသူတွေကိုနိုင်ငံတော်ကိုအကြီးညိုပြက်စီမှုပုံမှန်905ခါခွေးလိုပုံမှန်တွေကိုအမြန်ဆုံးပယ်ဖျက်ပေးဖို့တက်ကြွလှုပ်ရှားသူတွေကဆန္ဒထုတ်ဖော်ခဲ့ကြပြီးတဲ့နောက်ငြိမ်းချမ်းစွာစုဝေးခွင့်နဲ့စီတမ်းလှည့်လည်ခွင့်ဆိုင်ရာနည်းဥပဒေပုံမှန်78ကိုပြန်ပြီးတော့ပြင်ဆင်ပေးဖို့လွှတ်တော်မှာပြည်သူ့လွှတ်တော်တရားစီရင်ရေးဥပဒေရေးရာနဲ့တိုင်ကြားစာများကော်မတီရဲ့ဥက္ကဋ္ဌသူရဦးအောင်ကိုကပြီးခဲ့တဲ့လွှတ်တော်အစည်းအဝေးတွေအတွင်မှာတင်ပြခဲ့တာလည်းဖြစ်ပါတယ်ရှင်